င်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Lens အသစ်တစ်မျိုးဖန်တီးနေတဲ့ Xiaomi ဆိုတဲ့သတင်း Huawei အတွက် Chip ရောင်းချဖို့ခွက်ခွန်း License ရရှိဆိုတဲ့သတင်းမြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်အသင်း MCIA မှထုတ်ပြန်တဲ့စာအဖြစ်ပြန်ရောင်းထင်မှားဖြစ်စေတဲ့စာအတုတစောင်းအင်တာနက်ပေါ်တွင်ပြန့်နှံ့လျက်ရှိဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Lens အသစ်တစ်မျိုးဖန်တီးနေတဲ့ Xiaomi ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Xiaomi ဟာဘေကျင်းမှာပြုလုပ်ခဲ့တဲ့ Mi Developer Conference မှာအထုပ်အသွင်းလုပ်နိုင်တဲ့ Wide Aperture Lens နည်းပညာပြသခဲ့ပါတယ်။ Xiaomi ဟာပွဲအတွင်း Camera, Display နဲ့ Smart ထုတ်ကုန်နည်းပညာတွေကိုပြသခဲ့ပါတယ်။အခုနည်းပညာအသစ်ကအထုပ်အသွင်းလုပ်နိုင်တဲ့ Optical ဖွဲ့စည်းမှုကိုအခြေခံထားပါတယ်။ Smartphone ထဲက Lens ကအလိုရှိတဲ့အချိန်မှာ Lens Trailer နိုင်အောင်ပြုလုပ်ထားပါတယ်။ Xiaomi ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာစမတ်ဖုန်းထုတ်လုပ်သူတွေရဲ့အထူးကအာရုံစိုက်မှုရုပ်ပုံအရေးအသွေးဖြစ်တယ်လို့ပြောထားပါတယ်ဆက်လက်ပြီး Huawei အတွက် Chip ရောင်းချဖို့ခွက်ခွန်း License ရရှိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Huawei ဟာ High Silicon Chip တွေထုတ်လုပ်ဖို့အခက်အခဲတွေ့နေပြီးတော့ MediaTek လိုမျိုးကုမ္ပဏီနဲ့ပူးပေါင်းဖို့ရှိပါတယ်တရုတ်ဘက်ကထွက်လာတဲ့သတင်းအရခွက်ခွန်းကHuawei အတွက် chip ထောက်ပံ့မှု license ရထားတယ်လို့သိရပါတယ်။သတင်းအရကွက်ကွန်က Huawei ရဲ့ Honor အမှတ်တံဆိပ်အတွက် chip ထောက်ပံ့ပေးမယ်လို့သိရပါတယ်။ကွက်ကွန်ဟာကမ္ဘာဒုတိယအကြီးဆုံး Huawei အတွက် chip အလုံးထောက်ပံ့နိုင်တဲ့အနေအထားမရှိပါဘူး။ Huawei အနေနဲ့ Honor ကို $15 billion နဲ့ Digital China စီရောင်းချမယ်လို့သတင်းထွက်နေပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်အသင်း MCIA မှထုတ်ပြန်တဲ့စာအဖြစ်ထင်ရောင်ထင်မှားဖြစ်စေမယ့်စာအတုတစောင်းအင်တာနက်ပေါ်တွင်ပြန့်နှံ့လျက်ရှိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။2020ခုနှစ်နိုဝင်ဘာလ17ရက်နေ့စွဲဖြင့်ပြင်းထန်စွာရှုံချခြင်းအကြောင်းအရာနဲ့မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်အသင်း MCIA မှထုတ်ပြန်တဲ့စာအဖြစ်ထင်ရောက်ထင်မှားဖြစ်စေမယ့်စာအတုတစောင်းအင်တာနက်ပေါ်မှာပြန့်နှံ့လျက်ရှိပါတယ်။ယခုကဲ့သို့စာရွက်စာတမ်းအတုပြုလုပ်ခြင်းသည်ပြစ်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုတစ်ရပ်ဖြစ်ပြီးတော့အသင်းဝင်လုပ်ငန်းရှင်များအလုံးနဲ့ပြည်သူအများအပြစ်မှန်ကိုသိသာနိုင်ရန်အဆိုပါကြေညာချက်ကိုထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။ MCIA မှာယခုမဟုတ်မမှန်တင်ထားတဲ့ post များကိုချက်ချင်းဖြုတ်ချပေးပါရန်မြစ်တာရက်ခံထားပြီးတော့အသင်းရဲ့တရားဝင်ထုတ်ပြန်ချက်တော်ညာချက်များကိုအတိပြုစစ်ဆေးသိရှိလိုပါကအသင်းရဲ့တရားဝင် website ဖြစ်တဲ့ www.mcia.org.mn မှာသာဖတ်ရှုကြပါရန်မြစ်တာရက်ခံထားပါတယ်မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်အသင်းဟာအစိုးရအဖွဲ့အစည်းမဟုတ်တော့အကျိုးမြတ်မယူသောလူမှုအဖွဲ့အစည်း NGO ဖြစ်ပြီးတော့နိုင်ငံကောင်းကျိုးပြည်သူကောင်းကျိုးနဲ့ industry ကောင်းကျိုးကိုဦးတည်ဆောင်ရွက်နေတဲ့အသင်းဖြစ်တဲ့အားလျော်စွာပါတီနိုင်ငံရေးမလုပ်တဲ့အဖွဲ့အစည်းအဖြစ်နှစ်ပေါင်းများစွာရပ်တည်လျက်ရှိတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းမိုင်းနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝီမြင့်မှုပါ။